ကျန်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးအပါအဝင်အာဆီယံဒေသတွင်ကိစ္စရပ်အတော်များများကိုဆွေးနွေးကြမယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့34ချိန်မြောက်ထိပ်သီးမြေလာခံကိုထိုင်းနိုင်ငံဘက်ကမြို့မှဒီကနေ့စတင်ကျင်းပပါရယ်။နေ့ရက်သားကျင်းပမယ့်အာဆီယံမြေလာခံမှာတော့တရုတ်နိုင်ငံရဲ့လှုပ်ရကြောင်းဖိလစ်ပိုင်နိုင်ငံက14ဒဇင်းနဲ့မြောက်ပြီးဖိလစ်ပိုင်ငါးဖန်သမား22ဦးအနည်းငယ်ရောက်ခဲ့တဲ့အခြေအနေကြောင့်တောင်တရုတ်ပင်လယ်ထက်ကနေမြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စတဖန်ပြန်ပြီးတော့အယုံဆိုင်စရာဖြစ်လာမယ်လို့ခန့်မှန်းရပါရယ်။ကြအပြင်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့နေမင်းရှင်လမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်ကိုပြန်ပြီးတော့လက်ခံမဲ့ကိစ္စကိုလည်းအဓိကအာရုံစိုက်ကြတဲ့အကြောင်းထက်မှာပါဝင်ပါတယ်။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေဆိုပြီးကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်တွင်ကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံဖက်ကဘာမှလုပ်ကိုင်နိုင်ခြင်းမရှိဘူးလို့လည်းဝေဖန်တာတွေရှိနေတာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်ပြောဆိုချက်တွေပေါ်အမြဲလိုညှင်းဆန်တုံ့ပြန်ထားပါတယ်။အာဆီယံဖွဲ့ဝင်ဆယ်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်း၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊လောမလေးရှား၊မြန်မာ၊ဖိလစ်ပိုင်နဲ့အင်းစင်ကာပူအပါအဝင်ထိုင်းနဲ့ဗီယက်နမ်နိုင်ငံကကောင်းဆောင်တွေလည်းညီလာခံကိုတက်ရောက်လာကြပါတယ်။မြန်မာနိုင်ငံဖက်ကတော့နိုင်ငံတော်အတိုင်းအမြစ်ပုဂ္ဂိုလ်တောင်းဆာစုကြည်တက်ရောက်နေပါတယ်။